သမရလောင်းနေဖြစ်ကြတဲ့ဘရက်အိုဘားမားနဲ့ဂျွန်မက်ကိန်းတို့ဟာလက်တင်နယ်ပွားအမေရိကန်နိုင်ငံသားတွေရဲ့ခြောက်ခံမဲရယူဖို့ကြိုးပမ်းနေကြတယ်လို့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဦးစားပေးလုပ်သွားဖို့ဆုံးဖြတ်ထားတဲ့အကြောင်းမဲဆွယ်စည်းရုံးမှုတွေအတွင်းမှာအသီးသီးပြောဆိုခဲ့ကြပါတယ်။စနေနေ့ကမြို့တော်ဝါရှင်တန်ဒီစီမှာလက်တင်နယ်ပွားအမေရိကန်အရာရှိတွေရဲ့အဖွဲ့အစည်းနှစ်ပတ်လည်ညီလာခံမှာတိကျမိန့်ခွန်းတွေအတွင်သမရလောင်းတွေကအဲ့ဒီလိုပြောဆိုသွားခဲ့ကြတာပါ။ဒီမိုကရက်တစ်လွှတ်တော်အမတ်ဘာရက်အိုဘားမားကပြောင်းလဲမှုကိုကျွန်တော်တို့အတူတကွလုပ်နိုင်ပါတယ်လို့သူ့ရဲ့ကြွေးကြော်သံကိုစပိန်ဘာသာစကားနဲ့လူအုပ်ကြီးကိုနှုတ်ဆက်လိုက်ပါတယ်။အမေရိကန်နိုင်ငံအတွင်းတရားမဝင်အလုပ်လုပ်ကိုင်နေသူတွေကိုအမေရိကန်နိုင်ငံသားတွေအဖြစ်အသိအမှတ်ပြုနိုင်ရေးသူကြိုးပမ်းသွားမယ်လို့ဆိုပြီးတော့မစ္စတာမက်ကိန်းဟာနယ်စပ်ဒေသလုံခြုံရေးနဲ့ပတ်သက်လို့ policy အပြောင်းလဲကိစ္စကိုပဲအာရုံထားနေတယ်လို့လည်းသူကဝေဖန်လိုက်ပါတယ်။မကိန်းကတော့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲရေးကိစ္စကိုမကင်တွယ်ခင်နယ်စပ်လုံခြုံရေးကိုအဓိကထားဆောင်ရွက်မယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအရင်တုန်းကလူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲရေးအဆိုကိုဥဆောင်တင်သွင်းခဲ့သူဖြစ်တဲ့အရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာယာယီအလုပ်သမားအစီအစဉ်အကောင့်ထဲပေါ်နိုင်မှုကြိုးပမ်းသွားမယ်လို့ကတိပေးပြောဆိုခဲ့ပါတယ်။